ရေမန်သမ္မတအလီအဗ်ဒူလာဆာလီဟာတောက်ချာနေတော့ကရထားတဲ့ဒဏ်ရာတွေကိုဆေးကုသဖို့အတွက်ဆာဒီအာရေဗျားကိုရောက်လာတယ်လို့ဆာဒီတာဝန်ရှိသူတွေကပြောပါတယ်။တောက်ချာနေတော့ကဆာနာမြို့တော်ကသမ္မတအင်ဒိုပရဝတ်မှာရော့ကက်ဒုံးလက်နဲ့မှန်ရမှာဒဏ်ရာရခဲ့တဲ့ဝင်ကြီးချုပ်အပါအဝင်အစ်စ်မြင့်တာဝန်ရှိသူ၄ယောက်ထံမှနေဟာရထားတဲ့ဒဏ်ရာတွေကိုကုသဖို့အတွက်ဆာဒီအာရေဗျားကိုသွားကြတယ်လို့အစိုးရသတင်းတွေကပြောပါတယ်။ရေမန်သမရရဲ့ဒဏ်ရာဘလောက်ပြင်းထန်တယ်လဲဆိုတာကိုတော့တိတိကျကျမသိရသေးပါဘူး။စနေနေ့အစောပိုင်းတော့ဆာဒီအာရေဗျနိုင်ငံကဂျားဝင်ညှိပေးထားတဲ့ပြစ်ခတ်ရဆေးသဘောတူညီမှုအသစ်ကိုရေမန်အစိုးရအရာရှိတွေကရောမျိုးနွယ်စုသဘုံတွေကပါလက်ခံသဘောတူခဲ့ကြပါတယ်။ပြီးခဲ့တဲ့တစ်ပတ်ကတော့ရေမန်သမရအလီအဗ်ဒူလာဆာလီရဲ့တပ်တွေနဲ့အတိုက်ခံမျိုးနွယ်စုခေါင်းဆောင်ရှေ့ခ်ဆာကတစ်အယ်အာမာအပေါ်တစ္ဆာရှိတဲ့တပ်တွေကြားတိုက်ခိုက်မှုတွေကြောင့်အလားတူသဘောတူညီချက်ဟာအချိန်ခဏလေးမှာပဲပြတ်သွားခဲ့ပါတယ်။ဆာနာမြို့တော်မှာတိုက်ခိုက်မှုတွေဟာစနေနေ့မှာဆက်ဖြစ်နေပြီးတော့တမရဆာလီရဲ့တပ်တွေကဒီအစိုးရစန့်ကျင်သူခေါင်းဆောင်တွေရဲ့နေအိမ်တွေအပေါ်မှာတိုက်ပစ်မှတ်ထားပြီးတော့တိုက်ခိုက်နေပါတယ်။အတိုက်ခံခေါင်းဆောင်အယ်အာမာရဲ့ရက်ကွက်အပေါ်အစိုးရတပ်တွေပစ်မှတ်ထားတိုက်ခိုက်မှုကြောင့်10ယောက်သေဆုံးပြီးတော့35ယောက်ဒဏ်ရာရတယ်လို့မျိုးနွယ်စုတာဝန်ရှိသူတွေကပြောပါတယ်။